မှာပြင်ပြချင်တာကတော့ဖွံ့ဖြိုးရေးလုပ်ငန်း development ပေါ့နော်လုပ်ငန်းတွေလှုပ်ဆောင်ရမှာနိုင်ငံတကာအစိုးရမဟုတ်တော့အဖွဲ့အစည်းများ NGOs တွေရဲ့လုပ်ငန်းဆောင်ရွက်ချက်ကိုတင်ပြချင်ပါတယ် NGO တွေရဲ့လုပ်ငန်းဆောင်ရွက်ချက်ဆိုတာအလွန်ကျယ်ပြန့်တဲ့အတွက်ကြောင့်မလို့သူတို့ရဲ့ဆောင်ရွက်ချက်တွေထဲကမှာအဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းအဖွဲ့အစည်း local NGO တွေ community based organizations ရရမှာဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေနဲ့လက်တွဲပူးပေါင်းဆောင်ရွက်ခြင်း partnership ဆိုတာကိုတင်ပြချင်ပါတယ်လက်တွဲပူးပေါင်းဆောင်ရွက်ခြင်းဆိုတာကိုမပြောခင်ကျွန်မတို့အစိုးရမဟုတ်တော့အဖွဲ့အစည်းတွေရဲ့လုပ်ငန်းသဘာဝကိုပြောကြရအောင်နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာနိုင်ငံတကာအလူရှင်တွေစီကနေပြီးတော့အလူငွေတွေကောက်ခံပါတယ်။ပြီးတော့နိုင်ငံတကာဝန်ထမ်း International Staff တွေရဲ့နိုင်ငံသားဝန်ထမ်း National Staff တွေခန့်အပ်ပြီးတော့မှဖွံ့ဖြိုးဆဲနိုင်ငံတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှုံ့ဆော်ကြပါတယ်။အဲဒါလိုလှုံ့ဆော်ရမှာအရင်တုန်းကတော့လက်တွဲပူးပေါင်းဆောင်ရွက်ခြင်းဆိုတာကိုအခုလောက်ထိအလေးထားပြီးတော့လှုံ့ဆော်ခဲ့ခြင်းမျိုးမတွေ့ခဲ့ရပါဘူး။အခုနောက်ပိုင်းမှာတော့ကျမတို့မြန်မာနိုင်ငံမှာနိုင်ငံတကာအဖွဲ့အစည်းတော်များများဟာပြည်တွင်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လာကြပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ခြင်းဟာလည်းရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်အမှန်တကယ်အထောက်အကူပြုတယ်လို့ကျမယုံကြည်မိပါတယ်။ဥပမာပြောရရင်လွန်ခဲ့တဲ့10နှစ်ကကျမဟာနေဆက်ဒေသတစ်ခုမှာနိုင်ငံတကာအဖွဲ့အစည်းတစ်ခုနဲ့အလုပ်တော်လုပ်ခဲ့ပူပါတယ်။စီမံကိန်းက5နှစ်ပါစီမံကိန်းကတော့9နှစ်လည်းပြည့်ရောတတန်းတိုးဖွင့်မရတဲ့အတွက်ကြောင့်မလို့ကျမတို့ဟာစီမံကိန်းကိုရပ်နားလိုက်ရပါတယ်။အဲဒီတော့ငါကျမတို့အဖွဲ့ဟာဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်ခဲ့ခြင်းမျိုးဆိုတာမရှိခဲ့ပါဘူး။ဖွံ့ဖြိုးရေးလုပ်ငန်းတွေအားလုံးကိုကျမတို့အဖွဲ့အစည်းတစ်ခုတည်းကသာအကောင့်တွေပေါ်ခဲ့ပါတယ်။အဲ့ဒီအတွက်ကြောင့်လေစီမံကိန်းလည်းပြီးရောနောက်နှစ်နှစ်သုံးနှစ်ကြာတဲ့အခါမှာကျမတို့လှုပ်ဆောင်ခဲ့တဲ့အရာတွေဟာတဖြည်းဖြည်းပျောက်ကွယ်သွားပါတယ်။ပြည်သူတွေအနေနဲ့လည်းဒီလုပ်ငန်းတွေကိုထိန်းသိမ်းနိုင်စွာမရှိခဲ့ပါဘူး။အဲ့ဒီလိုနဲ့ပဲပြည်သူတွေဟာလည်းတဖြည်းဖြည်းချင်းငွေကမူလအခြေအနေကိုပြန်လည်ရောက်ရှိခဲ့ကြရပါတယ်။ဒီလိုသာသွားနိုင်မယ်ဆိုရင် sustainable development ပေါ့နော်အခုကျမတို့ပြောပြောနေတဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုတာဟာရရှိဖို့ဘလို့မှမဖြစ်နိုင်ပါဘူး။ကျမတို့အတွက်ကတော့အိမ်မက်လို့ပါတယ်ဒါပေမဲ့လည်းခုနှစ်ပိုင်းမှာလက်တွဲပူးပေါင်းဆောင်ရွက်ခြင်း partnership ဆိုတာကိုဦးစားပေးလာပြီးတဲ့နောက်ဒေသခံအဖွဲ့တွေရက်ရွာအတွင်းမှာဖွဲ့စည်းထားတဲ့အဖွဲ့တွေနဲ့လုပ်ငန်းတွေကိုလက်တွဲဆောင်ရွက်ကြပါတယ်ဒီလိုလက်တွဲဆောင်ရွက်ခြင်းအပြင်နိုင်ငံတကာအဖွဲ့ဟာစီမံကိန်းနှိစေလို့ပေါ့နော်ဆက်မလုပ်တော့ဘူးဆိုရင်လည်းဒေသခံအဖွဲ့တွေအနေနဲ့လုပ်ငန်းတွေကိုဆက်လက်ထိန်းသိမ်းသွားနိုင်မှာဖြစ်ပါတယ်အဲ့ဒါလိုထိန်းသိမ်းနိုင်အောင်လေဒေသခံအဖွဲ့တွေကိုဒီပညာပိုင်းအရာရောအုပ်ချုပ်ရေးပိုင်းအရာရောအုပ်ချုပ်ရေးပိုင်းဆိုတဲ့နေရာမှာစီမံခန့်ခွဲရေးတို့ဗန္တာရေးတို့ဝန်ထမ်းရေးရာတို့ကိုဆိုလိုတာပါအဲ့ဒါတွေကိုသင်တန်းပေးပို့ချပေါင်းပြီးတော့မှလိုအပ်တဲ့အထောက်ပံ့တွေလည်းပေးနေတာဖြစ်ပါတယ်အဲ့ဒါလိုအပ်တဲ့အထောက်ပံ့တွေပေးရင်းနဲ့ဒေသခံအဖွဲ့တွေကိုလုပ်ငန်းဆောင်ရွက်ချက်ပုံမှန်မြင့်မားလာအောင်လက်တွဲခေါ်ဆောင်သွားကြရမှာဖြစ်ပါတယ်ဒေသခံအဖွဲ့တွေဟာလုပ်ငန်းဆောင်ရွက်ချက်မြင့်မားလာပြီးလိုအပ်တဲ့လုပ်ငန်းပိုင်းဆိုင်ရာအတွေ့အကြုံတွေရှိလာပြီးဆိုရင်နောက်မှာနိုင်ငံတကာအလူရှင်တွေစီကိုဓာတ်ရိုက်ဆက်သွယ်ပြီးတော့အလူငွေရရှိအောင်ဆောင်ရွက်နိုင်သွားမှာလည်းဖြစ်ပါတယ်ဒေသခံအဖွဲ့အစည်းတွေအောင်မြင်မြင်ရပ်တည်နိုင်ဖို့ဖွံ့ဖြိုးရေးလုပ်ငန်းတွေရေရှည်အောင်မြင်ဖို့လှုံ့ဆော်ကြရမှာ partnership ပေါ့နော်ပူးပေါင်းဆောင်ရွက်ခြင်းဟာလွန်စွာမှအရေးကြီးပါတယ်အခုလည်းဒီပူပေါင်းဆောင်ရွက်ခြင်းဆိုတာကိုဦးစားပေးဆောင်ရွက်နေပြီဖြစ်တဲ့အတွက် sustainable development ရေရှည်ဖွံ့ဖြိုးတိုးတက်ခြင်းဆိုတာကျမတို့အတွက်မျှော်လင့်နိုင်တဲ့အရာတစ်ခုပါလို့ကျမယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်